ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝင်တဲ့စာမွေးအောင်စင်းမှာအောင်ကျက်ရခိုင်နှုန်းနည်းနည်းကျသွားပေမဲ့လည်းအရင်လိုတက်ဖြည့်စနစ်လိုမဟုတ်ဘဲနဲ့ကိုပိုင်တွေးခေါ်ရင်းနဲ့ဖြည့်ဆိုနိုင်ကြရေးပညာရေးစနစ်ကိုပြောင်းလဲထားတဲ့အပြင်ရှိလာမယ့်ပညာသင်နှစ်တွေမှာအောင်ကျက်ပို့ပြီးတော့ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ကပြောပါရယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုတိကျပို့ပြီးတော့အမှန်တကယ်ကောင်းမွန်အောင်လို့တာဝန်ရှိသူတွေအားလုံးကဝိုင်းပြီးစူးစမ်းဖို့လိုတယ်လို့လည်းပညာရေးစနစ်ပြုပြင်ပြောင်းလဲမှုအကဲခတ်တွေကတိုက်တွန်းပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်ဒီကနေ့ဂျိုလာနှစ်ရက်နေမှာတနင်္ဂနွေတိုင်းတာနဲ့တက္ကသိုလ်ဝင်ဆယ်တန်းစာမွေးအောင်ရင်းတွေကိုမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးတော့တနင်္ဂနွေတိုင်းတာနဲ့အောင်ကျက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းနဲ့အောင်ကျပါတယ်။2018ခုနှစ်မတ်လတုန်းကစစ်ဆေးခဲ့တဲ့တက္ကသိုလ်ဝင်စာမွေးတွေကိုနိုင်ငံရခြားကဖြည့်ဆို့သူတွေအပါအဝင်ပြည်내နဲ့တိုင်းအသီးသီးကဝင်ရောက်ဖြည့်ဆို့သူပေါင်း 38,000 ကျော်မှ 25,000 ကျော်အောင်မြင်တယ်လို့မြန်မာနိုင်ငံစာစစ်ဦးစီးဌာနကနေတတိုင်းလုံးကတိုင်းထရိုင်စာသင်ကျောင်းတွေမှာအောင်စင်းရင်းနေအတီးတီးထုတ်ပြန်လိုက်တာဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့အောင်ကျက်ရာဂိုင်နှုန်းက 32.82 ရာဂိုင်နှုန်းဖြစ်ပြီးအရင်နှစ်အောင်ကျက်ကတော့ 33.89 ရာဂိုင်နှုန်းဖြစ်လို့ရာဂိုင်နှုန်းကတော့ညွန်နေပါတယ်ဒါပေမဲ့တက္ကသိုလ်ဝင်ဆာမွေးတွေကိုအရင်ပုံစံကြက်ဖြည့်ထက်စားလို့ရှိရင်ကိုပိုင်တွေးခေါ်နဲ့ဖြည့်ဆို့လိုက်အောင်မေးခွန်းပုံစံပြောင်းလဲထားပြီးဒီနှစ်အောင်ကျက်ရာဂိုင်နှုန်းကိုအခြေခံပြီးတော့အခုလာမယ့်ပညာသင်နှစ်အတွက်ပို့ပြီးတော့အောင်ကျက်ကောင်းအောင်ဆောင်ရွက်ကြဖို့ညွှန်ကြားထားတယ်လို့အစိုးရပညာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်ခင်မြင့်က VOE မြန်မာပိုင်းကိုပြောပါတယ်
။ညွှန်ကြားပြရပါဘူး။သူဒီစက်ထမ်းရဲ့ပေါင်ထဲကနေပြီးတော့ဒီပိုင်းကြီးခေါ်လို့ရတဲ့ဒီပိုင်းကြီးခေါ်ပြီးဖြေနိုင်အောင်လို့သူတင်ထားလို့ညွှန်ကြားပြရပါ။ဖြစ်နေမှာကျောင်းလို့ပဲမိကုန်းပုံစံလေးတောင်းထားပါတယ်။ဒီပိုင်းကြီးခေါ်လို့ရတာဒီကလေးကြီးဖြေထားပါတော့။ကျောင်းသူတော့သိတော့အထက်ထိပ်လို့ပြောဘူး။မိကုန်းလေးကြီးကြောင်းပြီးတော့ကိုဖြစ်သွားပါလေတရားရဆိုင်လုံးမိဘတစ်ခုလုံးကြီးကိုဟာပြက်ပြီးဖြေရတဲ့ဥစ္စာမဟုတ်တော့ဘဲနဲ့ဖြင်းနေပေါ်ကမိဘအားလုံးကတော့ဝိုင်းကြည့်ခေါ်ရဖြေရမှာမဟုတ်ဘူးအရင်ဆုံးကလူပြတ်ပြတော့မဟုတ်ဘဲနဲ့နည်းနည်းကြည့်ပြီးအတွေးခေါ်ပိုင်းပါလာအောင်ဆက်စပ်ရည်ကြီးပြသထားပါလေက
ဟုတ်ကဲ့ပါဆရာโอเคဒီနေ့ဒီတက္ကသိုလ်ဝင်စာမွေးရဲ့ရာလတ်နဲ့ပတ်သက်ပြီးတော့ဆရာကျေနပ်အားရမှုရှိပါလားဆရာဟုတ
်ဒီနေ့အောင်ကျက်နဲ့ပတ်သက်လို့ရှိပါတယ်ဒီနေ့ရင်းနှီးတော့ဒီတိုးတက်လာပါလေအောင်ကျက်ကလည်းကျွန်တော်တို့အောင်ကျက်ရင်းအောင်တမင်မင်းခွဲနဲ့သူ့ရဲ့စီစဉ်နိုင်မှုကတော့တိုးထားတာပါဗျာ။ဟု
တ်ကဲ့ပါဆရာ။
အဲဒီလက်ပါ
။အခုလိုတက္ကသိုလ်ဝင်စာမွေးတွေကိုမေးခွန်းထုတ်တဲ့ပုံစံဖြေဆိုနည်းစနစ်တွေစမ်းသပ်ကြောင်းလဲထားတဲ့အတွက်စာမွေးရလဒ်တွေအပေါ်မှာတက်ရောက်မှုတွေဖြစ်ပါတယ်လို့တက္ကသိုလ်ဝင်စာမွေးဖြေဆိုမဲ့ကျောင်းသားတွေကိုအနီးကပ်ကူညီပို့ချပေးခဲ့တဲ့အိုးဝေပညာဒါနပညာသင်ကျောင်းရဲ့တာဝန်ခံလည်းဖြစ်ပညာရေးပြုပြင်ကျောင်းလည်းလှူရှားသူတူဦးလည်းဖြစ်တဲ့ကိုမင်းသွေးတစ်ကသုံးသပ်ပါတယ်
ဒီကုန်းပုံစံကနည်းနည်းပြီးခဲ့တဲ့ဆောင်းဝဲမှာနည်းနည်းကျောင်းသွားတယ်ဒီလာမယ့်နှစ်ပေါ့ဒီနှစ်ကစပြီးတော့မေကုန်းဘာသာစုံမေကုန်းပုံစံလုံးဝချိန်သွားပြီးတော့အပတ်ပေးစက်ပုံစံမှာကျောင်းသွားမယ်ဆိုတာကိုကျွန်တော်သိရတယ်ဒါပညာရေးပြုပြင်လာတဲ့စနစ်တည်းဖြစ်တဲ့အတွက်ဒီပညာရေးပြုပြင်တဲ့နေရာမှာဒီစကုမစုကာလမှာတော့စုလိုမျိုးဖြစ်လိဖြစ်တာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကမကြခဏဆန်းနေတယ်ဆိုရင်တော့ဒါပြဿနာရှိသွားပြီကျောင်းသားတွေကဒါရေးအမိသားပဲဖြစ်နေပေါ့လေဒီနေ့ဆိုလို့ရှိရင်32ရာခိုင်နှုန်းပဲအောင်တယ်ဆိုတာကတကယ်တမ်းကျတော့ဟိုအောင်နိုင်ရည်ရှိရာခိုင်နှုန်းများတယ်အောင်နိုင်ရည်အောင်နိုင်မှုအရေးကြီးတဲ့ကျောင်းသားတွေအစားကြကုန်ကြတာကျွန်တော်တွေ့ရတယ်နောက်လာမယ်တက္ကသိုလ်ဝင်ဆောင်ဝဲတွေမှာအောင်တဲ့ရာခိုင်နှုန်းဒီတဲ့ပုံများပြားအောင်နောက်ပြီးတော့အရေးကြီးတဲ့လူတိုင်းတက္ကသိုလ်ဝင်ဝင်တက္ကသိုလ်တက်ခွင့်ရအောင်လို့တော့ဆောင်ဝဲပုံစံကိုအောင်မှန်နဲ့ဆုံးဖြတ်တဲ့ပုံစံမဟုတ်ဘဲနဲ့စနစ်ကိုလည်းတကယ်ကျောင်းသားတွေရဖို့ဆိုပြည်ကျောင်းလေးပြီးကိုလိုတယ်လို့အကြံပေး
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစိုးရပညာရေးစနစ်တရပေါ်ထွန်းလာနိုင်အောင်နဲ့အရင်ချင်းပြည့်မီတဲ့ကျောင်းသူကျောင်းသားတွေဖြစ်လာအောင်ဒီထပ်ပို့ပြီးတော့စနစ်ကြတဲ့ပညာရေးစနစ်ထောက်ဆောင်ပေးဖို့ကလည်းအရေးတကြီးလိုအပ်နေပြီလို့ပညာရေးပြုပြင်ကျောင်းလေးရဲ့တောင်းဆိုတိုက်ပွဲဝင်ခဲ့သူတဦးဖြစ်တဲ့ကိုမင်းသွေးတစ်ကတိုက်တော်ပါတယ
်ကျွန်တော်အကြံပြုချင်တာကတော့ဟိုနှစ်ချက်ပါတစ်ချက်ကစီရင်တာတကယ်ထားဖို့လိုတယ်နောက်တစ်ချက်ကတော့အမှန်တကယ် reality ကျောင်းလေးဖို့လိုပါတယ်ဟိုအပေါ်ရန်ပြုပြင်ကျောင်းလေးမှုကျောင်းဖို့လိုနောက်ပြီးတော့ပညာရေးကဏ္ဍကိုကောင်းလို့ရရာကျွန်တော်ကြိုးစားတဲ့အခါလာပြီးတော့ဆန်းသက်တဲ့အခါမှာဒီညီဆန်းခင်းပြုဖြစ်နေတဲ့အပေါ်မှာကျွန်တော်တစ်လျှောက်လုံးကျောင်းသားမျိုးဆက်တွေဟာငယ်တစ်ဆက်ပြီးတစ်ဆက်ကတားကောင်းနေဖြစ်နေအဆန်းသက်ခံတားကောင်းနေဖြစ်နေအဲ့တော့ကိုယ်နိုင်ငံနဲ့တကယ်က ကိုင်းတဲ့စနစ်ကိုပညာရှင်တွေပါဝင်ကျောင်းသားတွေပါဝင်ဆရာတွေပါဝင်အားလုံးစုပြီးတော့ research လုပ်ပြီးတော့အဲ့ရရလာတဲ့ရလက်ကိုမှကိုင်းလိုက်ပြီးတော့တကယ်တောင်းပြင်ကောင်းလဲလို့လို့လေတာရွက်ပေါ်မှာပြင်ကောင်းလဲတာမလို့တော့ဒါဒီရက်ချက်အကြံပေးချက်ပရမတ်ချက်အကြံပေးချက်ကတော့စေနာစားဖို့လိုပါတယ်ပညာရေးကဏ္ဍတော့ဟိုကျောင်းသားပေါ်တော့နောက်ဒီကျောင်းသားမျိုးကပြည်သူတွေပေါ်လဲတကယ်စေနာစားဖို့လိုပညာရေးကဏ္ဍအနေနဲ့ဟောနိုင်ငံတော်ဆွေးရအနေနဲ့ဟောပညာဥပဒေချမှတ်တဲ့နေရာမှာကျွန်တော်တို့အကြံပြင်ချင်တာကစေနာစားဖို့လိုပါတယ်တကယ်အမှန်တကယ်ကျောင်းလဲဖို့လိုပါတယ
်အထက်တန်းပညာရေးအဆင့်ကနေဘဝတစ်ဆင့်ချိုးပြောင်းလဲမဲ့တက္ကသိုလ်ဝင်ဆောင်မွေးအောင်စင်းတွေထုတ်ပြန်တဲ့အခါမှာတော့အောင်ကျက်ရာဂိုင်းတော့ဂုံလူပါဝင်မှုအရေးအတွက်ကြာရှုံးမှုစတဲ့ရလဒ်တွေကိုအခုလိုမျိုးစာဖြေကျောင်းသူကျောင်းသားတွေကျောင်းသားမိဘတွေနဲ့တနိုင်ငံလုံးကစိတ်ဝင်တစားရင်ခုန်စိတ်လှုပ်ရှားစွာနဲ့စောင့်ကြည့်နေကြပြီးတော့နောက်ထပ်ပညာသင်နှစ်အထိအတွက်တက္ကသိုလ်ဝင်ဆောင်မွေးဖြေဆိုကြမဲ့သူတွေနဲ့ဆရာဆရာမတွေကကြိုတင်ပြင်ဆင်နေကြပြီးဖြစ်ပါတယ်ရှင်